Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်စက်တင်ဘာလ20ရက်နေ့တနင်္ဂနွေနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19.25ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမမိုးပြူနဲ့အတူကြီးညာပေးသွားမှာပါဒီလီဗျာကန်ယူရမ်မှာဒီဥရောပကိုထွက်ပြေးတင်းရှောင်လာတဲ့ဒုက္ခသည်4,900နီးပါးကိုကယ်တင်လိုက်နေတာမီးပေါ်နိုင်ငံမှာပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအသစ်ကြေညာဖို့ရှိနေတာဒီအကြောင်းထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်မတ်တင်ကြီးထိုက်ရေ
ကောင်းပါပြီရှင်သတင်းတွေပြီးမှတော့အထိုက်ခံခေါင်းဆောင်ရဲ့စီယုံရီခီးစင်ဆိုင်ရာသတင်းကိုအရင်ဆုံးနှားဆင်ကြားရတဲ့အခါ
ပြောင်းလဲမှုဟာမှန်ကန်တဲ့ပြောင်းလဲမှုမျိုးဖြစ်ရမယ်နောက်ပြီးတော့လည်းတကယ်ပြောင်းလဲရမယ်တချို့ကြတော့အပြောတော့သိကောင်းတာပဲဟိုကလုတ်ပေးပါမယ်ဒီဟာလုတ်ပေးပါမယ်ဆို
အပြောမချခင်မှာအပြည့်စုံကိုကြားချရမှာဖြစ်ပါတယ်ရှင်ဒီနောက်မှာပေးချခံရတဲ့ကိုစလေလောင်းတချို့ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲပြန်ဝင်ခွင့်ပေးလိုက်တဲ့အခြေအနေနောက်ဧရာဝတီတိုင်းနဲ့ရခိုင်ပြည်နယ်တို့ဘက်မှာရေးထက်ကြီးမဲ့အရေးအပေါ်စိုးရိမ်ချက်တွေနဲ့ရာသီဥတုအခြေအနေတွေကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်ဒါရင်မတိုင်ခင်အခုအရေးဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြီးညာပေးကြပါဦးရှင်
ซีเรียသမရဘရှာအာဆတ်အနေနဲ့ယာရုကနေဆင်းပေးရမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်။ဒါပေမဲ့သူဘယ်အချိန်မှဆင်းပေးရမယ်ဆိုတာကိုတော့စစ်ဆက်ဆွေးနွေးပြီးဆုံးဖြတ်သွားမှာဖြစ်တယ်လို့ဆိုပါတယ်။ရုရှားနဲ့အီရန်နိုင်ငံအနေနဲ့ဆီးရီးယားနိုင်ငံမှာသူတို့ရဲ့ဩဇာလွှမ်းမိုးမှုကိုအသုံးချပြီးအာဆတ်ကိုစစ်ဆက်ဆွေးနွေးလောင်းစီယုံတင်တယ်လို့လည်းသူကတိုက်တွန်းခဲ့ပါတယ်။စနေနေ့ကဗြိတိန်နိုင်ငံသားရဲ့ဝန်ကြီးဖိလစ်ဟာမွန်နဲ့လန်ဒန်မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဝန်ကြီးကယ်ရီကအခုလိုပြောခဲ့တာပါ။ဒါ့အပြင်ဥရောပတိုက်ကိုရွှေ့ပြောင်းဒုက္ခသည်တွေဖြစ်ဝင်ရောက်လာနေတဲ့ဆီးရီးယားဒုက္ခသည်တွေနဲ့ซีเรียပြည်တွင်းစစ်ဆက်ဆံနေမှုနဲ့ပတ်သက်ပြီးတော့လည်းသူကအလေးပေးပြောဆိုခဲ့ပါရယ်လေးနှစ်ကြာပြည်တွင်းစစ်ဖြစ်ပွားနေတာအခုလိုလူစုလိုက်ပြုံလိုက်ပြောင်းရွှေ့နေမှုရဲ့အဓိကအကြောင်းရင်းဖြစ်တယ်လို့လည်းသူကပြောပါရယ်အာဆတ်နဲ့ဆက်ဆက်ညှိနှိုင်းမှုလွယ်ပြီးซีเรียပေါ်ဩဇာညောင်းတဲ့ရုရှား၊အီရန်နဲ့တခြားဘယ်နိုင်ငံမဲဖြစ်ဖြစ်ဒီလိုဆက်ဆက်ညှိနှိုင်းမှုကူညီလိုက်မယ်လို့မျှော်လင့်ကြောင်းသူကပြောပါရယ်ซีเรียနိုင်ငံက IS တိကျတွေကိုတိုက်ခိုက်နှိမ်နင်းသွားဖို့ရုရှားအနေနဲ့ပို့ပြီးတော့လှုပ်ဆောင်လာနေတဲ့ဒီအခြေအနေပေါ်ကနေซีเรียရဲ့နီလန်းပေါင်းစုံနဲ့ဘယ်လိုကင်တွေမလဲဆိုတာကိုပြောဆိုခဲ့တဲ့အပြင်ဒါဟာသူတို့ရဲ့ရည်ရွယ်ချက်ဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါရတယ်။2011ခုနှစ်ကနေစတင်တဲ့ဆီးရီးယားပြည်တွင်းစစ်ကိုဘယ်လိုပုံစံမျိုးနဲ့အဆုံးသတ်နိုင်မလဲဆိုတာကိုရုရှားနဲ့အနောက်နိုင်ငံတွေကြားသဘောမတူဖြစ်ခဲ့ကြတာပါ။ဆီးရီးယားသမ္မတဘရှားအာဆတ်အာနာဆက်ရှိနေသမျှကာလပတ်လုံးပြည်ပခါတွေဆက်ရှိနေဦးမှာဖြစ်တယ်လို့အနောက်နိုင်ငံတွေကယူဆပြီးရုရှားဘက်ကတော့အာဆတ်ရဲ့အနာဂတ်နဲ့ပတ်သက်လို့မဆုံးဖြတ်ခင်မှာဆီးရီးယားနိုင်ငံတွင်းကအစွမ်းရောက်တွေရဲ့ချင်းချောက်မှုအန္တရာယ်ကိုအရင်နှိမ်နင်းဖို့လိုအပ်တယ်လို့ပြောဆိုထားပါရခင်ဗျာ။
ဂရိနိုင်ငံမှာတော့စီးပွားရေးကြက်တဲနဲ့ဥရောပကျွေးမီပြဿနာအပြင်နိုင်ငံရေးပြပခါတွေနဲ့ပါရင်ဆိုင်နေရတဲ့အခြေအနေကြောင့်အစိုးရတစ်တည့်ရွေးချယ်နိုင်မှုအတွက်ဒီကနေ့တနင်္ဂနွေနေ့မှာပြည်သူတွေဆန္ဒမဲပေးဖို့မဲယုံတွေကိုတွားကြပါတယ်။ဒီရွေးကောက်ပွဲမှာခေါင်းဆောင် Vangelis Memarakis ဦးဆောင်တဲ့ရှေးယိုဆွဲ New Democracy Party နဲ့ဝန်ကြီးချုပ်ဟောင်း Alexis Tsipras ခေါင်းဆောင်နဲ့လက်ဝဲရင်း Syriza Party ပြိုင်ဆိုင်ရွေးခံခဲ့ခံကြမှာဖြစ်ပြီးတော့ဒီနှစ်ထဲမှာဂရိနိုင်ငံရဲ့တတိယမြောက်ရွေးကောက်ပွဲလည်းဖြစ်ပါတယ်။ဂရိနိုင်ငံကျွေးမီပြည်ထနာအတွက်ဥရောပမြေရှင်တွေကချင်းငွေဒေါ်လာထောင်ချီထုတ်ပေးနိုင်ဖို့ချမှတ်တဲ့ချိုးချံချွေတာရေးအစီအစဉ်ကိုရင်ဆိုင်ဖြည့်ရှင်းဖို့အတွက်ရွေးချယ်ခံရတဲ့ဝန်ကြီးချုပ်ဟောင်းစီပရက်စ်နဲ့သူ့ပါတီတို့ဟာတက်တန်း9လကြာပြီးခဲ့တဲ့လကယာရုကနှုတ်ထွက်ခဲ့ရပြီးတဲ့နောက်အခုလိုရွေးကောက်ပွဲပေါ်ပေါက်လာတာဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းစီပရက်စ်အနေနဲ့ဂရိနိုင်ငံရဲ့ဇူလိုင်လကျင်းပတဲ့ဆန္ဒခံယူပွဲမှာကန့်သတ်ချက်တွေများလွန်းတဲ့အတွက်ပြည်သူတွေပယ်ချခဲ့တဲ့ချင်းငွေဒေါ်လာ98ဘီလီယံတန်ဖိုးရှိတဲ့ဥရောပချိုးချံချွေတာရေးအစီအစဉ်တတိယပိုင်းကိုလက်မခံဘူးလို့ပြောခဲ့ပေမဲ့ပြီးခဲ့တဲ့လကအဲ့ဒီအစီအစဉ်ကိုလက်ခံခဲ့ပါတယ်။ဒါကြောင့်မစ္စတာစီပရက်စ်ဟာဥရောပချိုးချံချွေတာရေးအစီအစဉ်ပြဿနာကိုဖြေရှင်းနိုင်တဲ့အရေးချင်းမရှိဘူးလို့ပြိုင်ဘက်ပါတီခေါင်းဆောင်ကဆွဆွဲပြောဆိုပါတယ်။မဲဆန္ဒရှင်တွေရဲ့လူလူစစ်တမ်းတွေကတော့အခုကျင်းပတဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ်ဟောင်းစစ်ပရက်စ်ရဲ့ Syriza Party က New Democracy Party ကိုနှာတစ်ဖြာအသာစီးရနေတယ်လို့ယူဆကြပါတယ်။ဒီရွေးကောက်ပွဲမှာဘဲပါတီအနိုင်ရရအမတ်နေရာ300ရှိတဲ့လွှတ်တော်ရဲ့နေရာအများစုကိုအပြတ်အသတ်နိုင်ရဖို့အတွက်လုံလောက်တဲ့မဲရီအတွက်ကိုတော့ဘဲပါတီမှမရနိုင်ဘူးလို့ယူဆကြပါတယ်။အမတ်နေရာ50အပိုးစုပေးတာတောင်မှအပြတ်အသတ်နိုင်ဖို့လိုတဲ့မဲရီအတွက်ကိုဘဲပါတီမှမရနိုင်တဲ့အခြေအနေမှရှိပါတယ်။အနိုင်ရပါတီအနေနဲ့ Podemos နဲ့ Socialist Pasok Party ငယ်နှစ်ခုနဲ့ပူးပေါင်းပြီးတော့ညွန်ပေါင်းဖွဲ့ရမယ်အနေထားမှာရှိနေပါလေရွေးကောက်ပွဲကနေတက်လာတဲ့အစိုးရတဲ့အနေနဲ့ဘန်တွေရဲ့မတီငွေပုံစံပြုပြင်ရေးအပါအဝင်ဥရောပချိုးချံချွေတာရေးအစီအစဉ်ပြုပြင်ဖို့အတွက်အ мян ဆုံးဥပဒေသစ်တွေချမှတ်ရမှာလည်းဖြစ်ပါလေ
ဥရောပကိုထွက်ပြေးတင်းရှောင်လာကြတဲ့ဒုက္ခသည်4,900နီးပါးကိုလေပြားကန်ယူရန်ကနေမနေ့ကကယ်တင်လိုက်နိုင်တယ်လို့အီတလီကန်ယူရန်ဆောင်တက်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။လေတကြီးပေါ်မှာတည်ဆုံနေတဲ့အမျိုးသမီးတူဦးကိုလည်းရှာတွေ့ခဲ့ကြောင်းသူတို့ကပြောပါတယ်။ပင်လယ်ပြင်မှာဒုက္ခသည်အပြည့်အစုံတင်ဆောင်ထားတဲ့ဆက်လီတကြီးနဲ့ရောဘာလေးတကြီးကိုကန်ယူရန်ဆောင်တက်ကရှာဖွေတွေ့ရှိခဲ့တဲ့ဗီဒီယိုကိုလည်းသူတို့ကထုတ်ပြန်ထားပါတယ်။ဒီရွှေပြောင်းဒုက္ခသည်တွေကိုဆီဆီလီနဲ့အီတလီတောင်ပိုင်းကစစ်ကမ်းတွေကိုပို့ဆောင်ပေးသွားမှာဖြစ်တယ်လို့ခန့်မှန်းထားပါတယ်။ဒီကနေ့မနက်ပိုင်းမှာတော့လူ300ကျော်ပါဝင်တဲ့အဖွဲ့နှစ်ဖွဲ့ဟာဆီဆလီစိတ်ကမ်းတစ်ခုဖြစ်တဲ့ပိုဇယ်လိုကိုရောက်ရှိလာမှာဖြစ်ပါတယ်။ရွှေပြောင်းဒုက္ခသည်တွေကိုကယ်တင်မှုကယ်ဆယ်ရေးလုပ်ငန်းတွေအချိန်20လောက်ဆောင်ရွက်ခဲ့တယ်လို့အီတလီကန်ယူရန်ဆောင်တက်ကပြောပါတယ်။အီတလီကန်ယူရန်ဆောင်တက်ရေရက်နဲ့နေကြီးမချဆောင်များအဖွဲ့အပါအဝင်ဒုက္ခသည်ကယ်ဆယ်ရေးအဖွဲ့တွေအရက်ဖတ်ဆက်လီတွေဂျာမနီ၊ဗြိတိန်၊ခရိုအေးရှားနိုင်ငံကဆက်လီတွေလည်းဒီကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်ခဲ့ပါတယ်။စနေနေ့မှာဒုက္ခသည်ထောင်ထဲချီထွက်ပြေးတင်းရှောင်လာတာကိုဟန်ဂေရီနဲ့ခရိုအေးရှားနိုင်ငံတွေအနေနဲ့ရင်ဆိုင်နေရချိန်မှာပဲအီတလီနိုင်ငံအနေနဲ့နောက်ထပ်ဝင်ရောက်လာတဲ့ဒုက္ခသည်တွေကိုအခုလိုကယ်တင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။
ကျူဘာနဲ့အမေရိကန်ပြည်ထောင်စုကိုဆဲရကြသမိုင်းဝင်ခီးစဉ်စနေနေ့ကစတင်တဲ့ပုပ်ယဟန်မင်းကြီးဖရန်စစ်ဟာမနေ့ကကျူဘာနိုင်ငံဟာဗာနာမြို့တော်ကိုရောက်ရှိလာပါတယ်။ပုပ်ယဟန်မင်းကြီးဖရန်စစ်ဟာဒီနေ့တနင်္ဂနွေနေ့မှာကွန်မြူနီအစိုးရရဲ့စင်မြင်လဲဖြစ်နိုင်ငံရေးအရာအချက်အချာကြတဲ့နေရာလဲဖြစ်တဲ့ဟာဗာနာတော်လှန်ရေးရင်းမြစ်မှာပြည်သူထောင်ပေါင်းများစွာနဲ့တွေ့ဆုံမိန့်ခွန်းပြောပါတယ်။ပေါ်ယဟန်မင်းကြီးကိုကြိုဆိုတဲ့အနေနဲ့ယေရှုခရစ်တော်ရဲ့ကြီးမားတဲ့ရုပ်ပုံကိုယင်မြင်သားမှာချိတ်ဆွဲထားတယ်လို့ကျူဘတ်တော်လှန်ရေးခေါင်းဆောင်ရှေဂွေဗာရာရဲ့ရုပ်ပုံနဲ့လည်းချိတ်ဆွဲထားပါတယ်။ပေါ်ယဟန်မင်းကြီးဟာကျူဘတ်သမရရောင်ကက်စထရိုနဲ့တွေ့ဆုံပြီးတဲ့နောက်သမရရဲ့အကူဖြစ်တဲ့နေမကောင်းနေတဲ့အသက်89နှစ်အရွယ်ခေါင်းဆောင်ဟောင်းဖီဒယ်ကက်စထရိုနဲ့လည်းတွေ့ဆုံမှုရှိပါတယ်။ညနေခင်းဆူတောင်းပွဲမှာဖုန်တော်ကြီးတွေဖျားချောင်းတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးယဉ်ကျေးမှုခမ်းမမှာလူငယ်တွေကိုတွေ့ဆုံစကားပြောဖို့အစီအစဉ်လည်းရှိပါတယ်။ American ပြည်ထောင်စု Washington DC ကိုခရီးမဆက်ခင်၃ရက်ကြာကျူးပါနိုင်ငံခရီးစဉ်နဲ့မှာ Hawking နဲ့ San Diego မြို့တွေကိုလည်းပုပ်ပြဟန်မင်းကြီးတွားရောက်တရားဟောကြားဖို့ရှိတယ်လို့ Korean ဘာသာရေးခေါင်းဆောင်တွေလည်းတွေ့ဆုံမှာဖြစ်ပါတယ
်။ VOA ဗီကန်အသံညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 16683လိုင်းနိုမီတာ19 kHz 15965လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စနေနေ့တနင်္ဂနွေနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်။ထိုင်းမြန်မာတန်ခါအပါ1000ဆွမ်းဆန်စိန်လောင်းလူပွဲကိုမန္တလေးမြို့မှာဒီကနေ့ကျင်းပခဲ့ပါတယ်။မန္တလေးတောင်ကြီးအနီးကျုံတောင်မှာအခုလိုကျင်းပခဲ့တာဖြစ်တယ်လို့သိရပါပါခင်ဗျာ။နီပေါ်နိုင်ငံမှာပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေသစ်ကိုကြေညာဖို့ရှိနေတာကြောင့်ဒီကနေ့မှာလုံခြုံရေးတင်းကျပ်ထားပါတယ်။ဆယ်စုနှစ်ချီကြာနိုင်ငံရေးမတည်ငြိမ်မှုတွေပါတီတွေနဲ့တိုင်းရင်းသားလူမျိုးစုတွေရဲ့ချင်းချောက်မှုတွေအကြမ်းဖက်မှုတွေကြားမှာပဲအခုလိုအခြေခံဥပဒေသစ်ကိုကြေညာနိုင်တော့မှာပါ။အခုခါမှာထောင်ထဲချီတဲ့လုံခြုံရေးဝန်ထမ်းတွေကလမ်းတွေကိုစောင့်ကြပ်နေပြီးအဝေးပြေးလမ်းပေါ်မှာခီးသွားသူတွေကိုလည်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့နီပေါ်ရဲ့အရာရှိတဦးကပြောပါရယ်။နီပေါ်အတိုက်ခံတွေအနေနဲ့အခြေခံဥပဒေကိုစန့်ကျင်တဲ့အနေနဲ့အထွေထွေတပိတ်ဆင်နွှဲဖို့တိုက်တွန်းထားပါရယ်။ဆယ်စုနှစ်ကျော်ကြာအငင်းပွားမှုတွေအကြမ်းဖက်မှုတွေရှိခဲ့ပြီးတဲ့နောက်ဗုဒ္ဓဟူးနေ့ကအတည်ပြုခဲ့တဲ့အခြေခံဥပဒေသစ်အရဘာသာရေးလွှမ်းမိုးမှုကင်းတဲ့ပြည်ထောင်စုပုံစံစနစ်ကိုသွားမှာဖြစ်ပါရယ်။ပြည်ထောင်စုအတွင်းကပြည်내ခုနှစ်ပြည်내မှာတရားဥပဒေပြုအမတ်တွေဝန်ကြီးတွေကိုထားရှိသွားမှာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းတချို့တိုင်းရင်းသားတွေနဲ့ဘာသာရေးအဖွဲ့တွေကပြည်내နယ်နိမိတ်သတ်မှတ်မှုတွေနဲ့ပတ်သက်လို့စိုးရိမ်နေကြပြီးတိုင်းရင်းသားလူမျိုးစုအလိုက်လူဦးရေအကျိုးစားလိုက်ထပ်မံပြီးတော့ပြည်내တွေဖွဲ့စည်းပေးဖို့လိုလားနေတာဖြစ်ပါတယ်ခင်ဗျာ
။ African American မျိုးသမီးတွေအနေနဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားမှုအချိန်မြင့်တက်မှုတွေနောက်ပိုင်းအောင်မြင်မှုရဖို့အတွက်နောက်ထပ်ဆယ်စုနှစ်၅ခုကျော်လောက်ရုန်းကန်လှုပ်ရှားအောင်မယ်လို့ American သမ္မတဥပမာကပြောဆိုလိုက်ပါတယ်။စနေနေ့က Washington DC မှာကျင်းပတဲ့ Congress လွှတ်တော်ရဲ့ African American Caucus အဖွဲ့နှစ်ပတ်လည်စုပေးပွဲနဲ့ညစာစားပွဲမှာ American သမ္မတကနိုင်ငံသားအခွင့်အရေးလှုပ်ရှားမှုမှာလူမဲ့အမျိုးသမီးတွေရဲ့အခန်းကဏ္ဍကိုဂုဏ်ပြုပြောဆိုခဲ့ပါတယ်။ခေါင်းဆောင်အခန်းကဏ္ဍကိုမယူကြပေမဲ့လူမဲ့အမျိုးသမီးတွေဟာတပိတ်မှောက်ဖို့မဟာဗျူဟာချတဲ့အခန်းကဏ္ဍကိုလူလူချီတက်ပွဲတွေစီစဉ်တဲ့နေရာအထိတာဝန်ယူလှုပ်ဆောင်ကြတယ်လို့သမ္မတကချီးမွမ်းပြောဆိုပါတယ်။လူမဲ့အမျိုးသမီးတွေဟာပညာရေးနဲ့စီးပွားရေးကဏ္ဍတွေမှာတို့တဲ့အောင်မြင်ပေမဲ့လောက်ခနေတဲ့အလုပ်တွေကြောင့်စီးရဲမွေးတည်တဲ့ပြဿနာနဲ့ရင်ဆိုင်နေကြရပြီးလူပြူမျိုးသမီးတွေတဲ့နှစ်ဆလောက်ပို့ပြီးတော့အကျဉ်းချခံရတဲ့အခြေအနေရှိတယ်လို့ပြောဆိုပါတယ်။ပြမှုကျွလွန်တဲ့မျိုးသမီးတွေကိုလိမ်မိုင်းဆိုင်ရာအလွဲသုံးစားလုပ်တဲ့အကျဉ်းဆောင်စနစ်တချို့ ကြောင့်အကျဉ်းချနှုံမြင့်မားရာဖြစ်တယ်လို့လည်းပြောပါတယ်တဆက်ထဲမှာကျန်တဲ့သူသမရတက်တန်း15လအတွင်းမှာဥရေပြုအမတ်တွေနဲ့ပညာရှင်တွေအနေနဲ့ပြည်မှုဆိုင်ရာတရားစီရင်ရေးပြုပြင်ပြောင်းလဲမှုလုပ်ငန်းတွေတိုးမြှင့်ဆောင်ရွက်ဖို့အမေရိကန်သမရကကွန်ဂရက်လွှတ်တော်နဲ့အာဖရိကန်အမေရိကန်ကော့ကက်စ်အဖွဲ့နဲ့အတူပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုသွားပါတယ
်ထိတ်ထန်ရောက်တဲ့နေ့ကိုကိုအောင်နဲ့မမိုးဖြူတို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ်ရှင်။ခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်။မြန်မာပြည်သူလူထုရဲ့ဘဝဖွံ့ဖြိုးတိုးတက်ပြီးလုံခြုံမှုရှိလာစေဖို့အတွက်မြန်မာနိုင်ငံမှာအမှန်တကယ်ပြောင်းလဲဖို့အချိန်တန်ပါပြီလို့ဒေါက်တာဆန်းစုကြည်ကနေပြည်တော်မှာဒီကနေ့ပြောဆိုလိုက်ပါတယ်။တရားဥပဒေစိုးမိုးလာစေမယ့်အုတ်ချုပ်သူအစိုးရတရားပေါ်ပေါက်လာဖို့လည်းအရေးတကြီးလိုအပ်နေပြီလို့လူထုတောင်းနေချီတယောက်တဲ့ဒီကနေ့နေပြည်တော်ဇေယျသီရိမြို့ရွေးကောက်ပွဲအောင်နိုင်ရေးစီယုံရေးခီးစဉ်အတွင်းမှာပြောဆိုလိုက်တာဖြစ်ပါတယ်။ဒါပေမဲ့လို့2015ရွေးကောက်ပွဲမှာနေပြည်တော်ကမြို့နယ်တွေမှာပါတီအောင်နိုင်ရေးရှင်ပြိုင်မှုမှာတော့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့သုံးသပ်မှုတွေကလည်းရှိနေတာပါမဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်စက်တင်ဘာလ20ရက်နေ့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါင်ဆန်းစုကြည်ကမန္တလေးတိုင်းနေပြည်တော်ကဇေယျသီရိမြို့နယ်နန်းအောကျေးရွာမှာဒေသခံပြည်သူလူထုနဲ့တွေ့ဆုံခြင်းမြန်မာပြည်မှာအမှန်တကယ်ပြောင်းလဲချိန်တန်ပါပြီလို့ပြောဆိုလိုက်ပါတယ
်ပြောင်းလဲမှုဟာမှန်ကန်တဲ့ပြောင်းလဲမှုမျိုးဖြစ်ရမယ်နောက်ပြီးတော့လည်းတကယ်ပြောင်းလဲရမယ်တချို့ကြတော့အပြောတော့သိကောင်းတာပဲဟိုကလုတ်ပေးပါမယ်ဒီဟာလုတ်ပေးပါမယ်ဆိုအပြောပဲရှိတယ်ဘာမှတည့်အောင်မှုမရှိဘူးအဲ့ဒါဟာတကယ်အဲ့ဒီလိုပြောပြီးတော့ပြောတဲ့ပြောင်းလဲမှုမျိုးဆိုတာတကယ်စစ်မှန်တဲ့ပြောင်းလဲမှုမဖြစ်နိုင်ပါဘူးအဲ့တော့ကျွန်တော်တို့ဘာဖြစ်လို့ပြောင်းခြင်းလဲဘာဖြစ်လို့ပြောင်းခြင်းလဲဆိုတော့ကျမတို့ရဲ့ပြည်သူတွေရဲ့ဘဝတွေဖွံ့ဖြိုးစေခြင်းလို့လုံခြုံစေခြင်းလို့တွတ်တက်စေခြင်းလို့အဲ့တော့အဲ့ဒါပြောင်းမှုကျမတို့ဘာလို့လဲဆိုတော့ခတ်တော်တော်ပြောရင်ပြည်သူရဲ့မဲတွေကိုလိုပါတယ်လို့ပြောပြစေကျမတို့ပြည်သူကခေါင်းထဲမှာသေးသေးချာချာဆွဲပြီးမှတ်ထားမှာမဲတိုင်းတစ်ခုချင်းတစ်ခုချင်းဟာအင်မတန်မှတန်ဖိုးရှိပါတယ်အဲ့ဒီမဲတွေကိုမဖြုံးပါနဲ့အဲ့ဒီမဲတွေကိုမရောက်စားပါနဲ့ပေးသမျှတော့ယူပါမဲတော့မပေးပါနဲ့လို့ကျွန်တော်ပြောပြရစီ
ပြည်သူလူထုအနေနဲ့မိမိတို့ရဲ့အသက်အိုးအိမ်စီစဉ်ဘဝလုံခြုံမှုရှိစေဖို့မိမိတို့ရဲ့အကျိုးကိုကာကွယ်စောင့်ရှောက်နိုင်မဲ့တရားဥပဒေစိုးမိုးမှုရှိတဲ့အုပ်ချုပ်သူအစိုးရတရက်ပေါ်ပေါက်လာနိုင်ရေးနိုင်ငံသားအခွင့်အရေးနဲ့အညီမဲပေးကြဖို့အဖွဲ့ချုပ်ဥက္ကဋ္ဌဒေါင်ဆန်းစုကြည်ကတိုက်တွန်းပါတယ
်ကျမတို့နိုင်ငံမှာဒီလိုဥပဒေကိုအလွဲသုံးစားလုပ်ခဲ့တာအင်မတန်ကြာပါပြီကျူဥပဒေကောင်းနေရှိလို့ရှိရင်တောင်မှထိတိရောက်ရောက်မဖြစ်တာကိုကျမတို့တွေ့ရပါတယ်အခုဇေယျသီရိအပါဝင်ကျမတို့နိုင်ငံရဲ့ကျေးလက်တော်ရအများပြားမှာစဉ်အဓိကပြဿနာကလယ်ယာမြေပြဿနာပဲပြည်သူတွေရဲ့လယ်ယာမြေတွေကိုမတရားသဖြင့်သိမ်းထားတာဥပဒေကပြန်ပေးဆိုလို့ရှိရင်လည်းမပေးတာဟိုပေးမယ်လို့ဗဇက်ကပြောပြီးတော့တကယ်တော့ကိုယ့်လက်ထဲပြန်မရောက်တာဒါမျိုးတွေဟာတရားဥပဒေစိုးမိုးရေးမရှိလို့ဖြစ်ရတဲ့ကိစ္စတွေပါ
ဒေါင်ဆန်းစုကြည်ရဲ့နေပြည်တော်ဇေယျသီရိမြို့နယ်ရွေးကောက်ပွဲအောင်နိုင်ရေးခရီးစဉ်မှာတော့ဒေသခံပြည်သူ 5,000 ကျော်တက်ရောက်ခဲ့တယ်လို့ NLD ဘက်ကခန့်မှန်းပြောဆိုထားပါတယ်။ဒါပေမဲ့လို့နေပြည်တော်တခွေမှာရှိတဲ့ဇေယျသီရိမြို့နယ်အပါအဝင်မြို့နယ်တော်တော်များများမှာဝင်ရောက်ရှင်ပြိုင်တဲ့အခါရွေးကောက်ပွဲအောင်နိုင်ရေးစိန်ခေါ်မှုအခက်အခဲတွေနဲ့ကြုံရနိုင်ပါတယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ပါတယ်။ရွေးကောက်ပွဲစောင့်ကြည့်လေ့လာသူဒေါက်တာရံမျိုးသိန်းကတော့နေပြည်တော်ကနေရာတချို့မှာ2012ကြားဖြတ်ရွေးကောက်ပွဲတုန်းကအနိုင်ရခဲ့တဲ့ NLD ပါတီရဲ့ဒီတစ်ကြိမ်2015မှာကြုံလာရနိုင်ခြေတွေကိုအခုလိုပြောပါတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2012ကြားဖြတ်ရွေးကောက်ပွဲလိုမျိုးနေပြည်တော်ဝန်ကြီးမျိုးနယ်တွေမှာအပြတ်အသတ်အနိုင်ရရှိတာမျိုးဖြစ်ဖို့အလားအလာနည်းတယ်လို့ကျွန်တော်ကမြင်ပါတယ်။လက်တလောအခုဒေါအောင်ဆန်းစုကြည်မဲဆွယ်စီယုံရေးသွားတဲ့နေပြည်တော်ဝင်းကျင်မဲဆန္ဒနယ်တွေကတော့ကျွန်တော်အမြင်အားဖြင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်ကိုစိန်ခေါ်မှုမြင်မာတဲ့မဲဆန္ဒနယ်တွေဖြစ်လာလိမ့်မယ်လို့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီမဲဆန္ဒနယ်တွေမှာကြိုတင်မဲတွေလည်းအများကြီးရှိနိုင်ပါတယ်။နောက်ပြီးတော့အာဏာရပါတီရဲ့အမာခံနော်ကြီးရွာတွေနော်အမာခံဒေသတွေလည်းပဲရှိနိုင်တဲ့အတွက်ကြောင့်မလို့နေပြည်တော်ဝန်ကျင်မြို့နယ်တွေရဲ့အခြေအနေဟာလာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားဒေသတွေမှာလိုပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်စိန်ခေါ်မှုမြင့်မားတဲ့ဒေသတွေဖြစ်လာမယ်လို့မြင်ပါတယ်ဗျ။
ဒေါ်ဆန်းစုကြည်ကတော့နေပြည်တော်ဇေယျသီရိကဒေသခံပြည်သူတွေကို အာနာဟာပြည်သူလက်ထဲမှာရှိတယ်။အာနာကြီးမသူဟာပြည်သူသားဖြစ်တယ်ဆိုတာကိုပြည်သူတွေသတိချက်စေဖို့တိုက်တွန်းပြောဆိုပါရယ်။တချိန်တုန်းကအာရှဒေသမှာအိန္ဒိယနိုင်ငံအနေနဲ့ရင်းမောင်းတန်းနိုင်ခဲ့တဲ့မြန်မာနိုင်ငံဟာအခုချိန်မှာအဆအဆအယားယားတိုးတက်မှုကျဆင်းနေရတာဟာစနစ်မကောင်းခဲ့လို့ဖြစ်ရတဲ့အတွက်တိုင်းပြည်အတွင်းစနစ်ပြောင်းခစ်ပြောင်းနိုင်အောင်ပြည်သူတွေပူးပေါင်းပါဝင်ကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကတိုက်တွန်းပြောဆိုနေပါရယ်ရှင်။
မဆုမစူးစီးတင်ပြခဲ့တာပါရှင်ကိုကတော့ရွေးကောက်ပွဲဆိုင်ရာသတင်းတပုတ်ကိုဆက်ချင်ပါတယ်ကိုစလေလောင်းအရေးချင်းသတ်မှတ်ချက်တချို့နဲ့ညှိစွန်ပြီးပေးချခံထားတဲ့ကိုစလေလောင်းတချို့ကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲဝင်ခွင့်ကိုပြန်ပြီးတော့ခွင့်ပြုလိုက်ပါတယ်လာမယ့်ရွေးကောက်ပွဲမှာအားလုံးပါဝင်ခွင့်ရရည်နဲ့ပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲတစ်ခုဖြစ်ရေးအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကကန့်သတ်ချက်တချို့ကိုဖယ်ရှားပေးစီလိုတယ်လို့လည်းနိုင်ငံရေးပါတီတွေကပြောဆိုနေကြပါတယ်နားဆင်ကြပါအောင်ရှင်ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီကကိုယ်စားလှယ်လောင်း18ဦးတင်ထားတာမှာ18ဦးပဲချခံရပြီးတဲ့နောက်ပြီးခဲ့တဲ့တောက်ကြနေမှာပဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကိုယ်စားလှယ်လောင်း2ဦးတို့ကိုပြန်ပြီးတော့ရှင်ပြန်ခွင့်ပေးခဲ့ပါတယ်။မောင်တော်မျိုးနဲ့ကိုစားပြုဝင်ရောက်ရှင်ပြိုင်မဲ့ဦးခင်စော်မြင့်နဲ့ရန်ကုန်ကနေဝင်ရောက်ရှင်ပြိုင်မဲ့ဒေါ်ဆူဆူအေးတို့ကိုပြန်ပြီးတော့ခွင့်ပြုခဲ့တာဖြစ်တယ်လို့ပါတီရဲ့ဥက္ကဋ္ဌဦးကျော်မင်းကပြောပါတယ်။ပေးချခံထားရတဲ့ပါတီရဲ့ကိုယ်စားလှယ်လောင်း14ဦးတို့ရဲ့မိဘတွေဟာနိုင်ငံသားတွေဖြစ်တဲ့အကြောင်းခိုင်လုံတဲ့အထောက်အထားနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုထပ်မံတင်သွင်းထားစေဖြစ်တယ်လို့လည်းသူကပြောပါတယ်
။အခိုင်အမာဆိုတာလားမိဘများရဲ့မိဘအဖေအမေပေါ့သူတို့ရဲ့ဘိုးဘွားဒီနိုင်ငံမှာလာနေထိုင်ခဲ့ကြောင်းစိရာထောက်တာတွေပေါ့လူငယ်တွေမှာမိဘရောအဖိုးအဖွားရောအမျိုးသားမှတ်ဖို့နေရှိတယ်ကွာ။ဟိုအသက်ကြီးတဲ့ဘက်မှာတော့ဘိုးဘွားတွေအမျိုးသားမှတ်ဖို့လေရှင်းမလဲမရှိဘူး။ဟိုခိုင်မှာမျိုးသားမှတ်ဖို့တွေမှမရှိတာလွတ်လပ်ရေးမရခင်သုံးသွားတဲ့လူတွေလည်းရှိကြဘူး။ဒါမဲ့သရဏပတ်သက်တဲ့ဆိုင်ရွက်စာတမ်းအထောထားပေါ့။အဲ့ဒါတကျွန်တော်ရှာဖွေပြီးဒါအလုံးသူကတင်ထားပါတယ်။နောက်ပြီးတော့တချို့တွေကဝန်ထမ်းမိသားစုတွေရှိတယ်။တချို့တွေက90 ရွေးကောက်ပွဲဒီမှာရှင်ပြိုင်ဖွင့်ရခဲ့တယ်လို့တလဲရှိပါတယ်။အဲ့ဒါဒီဆောင်းအောင်တော့တင်ထားပါတယ်။ဆွန့်ပြတာတော့ကော်မရှင်ရဲ့တာဝန်ပေါ့ဗျဘယ်လိုလာမယ်မပြောတော့ဘူး
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့စုံညီခွင့်ရုံးကနေပေးချကန်ကိုစလေလောင်း18ဦးတို့တဲက12ဦးတို့ကိုပြန်လဲခွင့်ပြုတဲ့အကြောင်းပြီးခဲ့တဲ့တောက်ကြနေ့ကဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဒီထဲမှာမိဘဖြစ်သူတွေနိုင်ငံသားမဟုတ်ဘူးဆိုတဲ့ဆွဆွဲချက်နဲ့ပေးချခံခဲ့ရတဲ့အမျိုးသားဒီမိုကရေစီပါတီတစ်ကဒေါ်ဆန်းဆန်းမြင့်ကိုလည်းပြန်လဲခွင့်ပြုခဲ့ပါတယ်ပါတီရဲ့ဥက္ကဋ္ဌဦးသိန်းညွန့်ကအခုလိုပြောပါတယ
်သူ့အဖေကဒီမိုလီဒါအဲ့ဒါကနိုင်ငံသားဟုတ်မဟုတ်ဒါတန်တရားရှိတယ်ဆိုပြီးတော့ပယ်လိုက်တာဒါကခေယူကောက်ပွဲကော်မရှင်ကအဲ့တော့ကျွန်တော်တို့ကရန်ကုန်တိုင်းကော်မရှင်ကိုအယူခံတတ်တယ်အဲ့ဒါကရန်ကုန်တိုင်းကော်မရှင်ကလည်းလက်မခံဘူးပတ်လာလိုက်တယ်ဒါအဲ့ဒါကြောင့်ကော်မရှင်လောက်ပိုင်ဝင်ပြီးဆုံးသွားပြီပဲအဲ့ဒီဥက္ကဋ္ဌအနေနဲ့ကျွန်တော်ကိုယ်တိုင်ဒီကောင်းရုပ်ပဲကော်မတီဥက္ကဋ္ဌကိုပုံမှန်54ရာလွတ်လပ်တဲ့တရားမျှတရုပ်ပဲရှင်းမှတ်နိုင်လို့ဒေါ်ဆန်းမြစ်ကိုပြန်လဲခွင့်ပြုဖို့သိခဲ့တယ်ပေါ့အဲ့ဒီစင်တာကိုဒီကောင်းရုပ်ပဲကော်မတီကကျွန်တော်နေပြီးတော့မှဒါဒီရုပ်ပဲအတွက်အစံသတ်သွင်းနေတဲ့ဆက်ရှိနေမှာပေါ့နော်ကိုပြန်လဲပြီးတော့သူတို့ခွင့်ပြုတဲ့အကြောင်းကြားခဲ့တာ
ဦးသိန်းညုံဦးဆောင်တဲ့အမျိုးသားဒီမိုကရေစီပါတီတစ်ကတော့လွှတ်တော်ကိုယ်စားလှယ်28ယောက်တို့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးအခုလက်ရှိအချိန်ထိရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေမှာအခက်အခဲအနှင်းငယ်ရှိနေတာကိုလည်းရွေးကောက်ပွဲကော်မရှင်ကိုတင်ပြဖို့ပြင်ဆင်နေတယ်လို့လည်းသူကပြောပါတယ်ကိုယ်စားလှယ်လောင်းအားလုံးနှိပါတို့ပဲချခံခဲ့ရတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီကတော့လာမယ့်ရွေးကောက်ပွဲမှာလူနည်းစုတွေအားလုံးပါဝင်နိုင်ရေးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစဉ်းစားပေးဖို့လိုတယ်လို့ပါတီရဲ့ဥက္ကဋ္ဌဦးကျော်မင်းကတိုက်တွန်းပါတယ်
။တက်တာကလာကျွန်တော်တို့ဒီကိုယ်စားလှယ်လောင်းအမြင်စရင်တင်သွင်းဖို့ဆိုတဲ့အချိန်ကလာတလားလောက်ပဲရတယ်။အဲ့တော့အဲ့ဒီချိန်မှာကျွန်တော်တို့ပင်စင်အားတာတင်နေတဲ့အခက်အခဲတွေရှိပါတယ်။ကြည့်တဲ့ကြားကနဲ့အလုံးလို့လို့ပဲရင်ဆိုတာဒါဥပဒေကြောင်းမဟုတ်ပဲနဲ့အဲဒီကော်မရှင်ရဲ့လက်ပါလို့စီမဝါဒကြောင်းပဲလို့ကျွန်တော်သုံးသပ်ရတယ်။အဲ့တော့တပြည့်တော့ဖွင့်လင်းမှုမရှိဘူးပေါ့ဗျာ။အဲဒီမိုကရေစီနိုင်ငံအန်ဒီမှာကျွန်တော်စိတ်သလောက်ဆိုရင်လူနည်းစုတွေကိုမပါပါအောင်စည်းရုံးခေါ်လက်တွဲခေါ်တဲ့ပုံစံမျိုးရှိပါတယ်။အခုကကျွန်တော်ကလူနည်းစုဖြစ်လို့ နိုင်ငံတော်ကလက်ရှိသိအစီအမံမပြုတင်တဲ့လူနေစုဖြစ်နေတယ်အဲ့ဒါကြောင့်ပေတာလို့ကျွန်တော်ထင်တယ်အဲ့တော့ဒီပေါ်လို့စီတရားအားရစရာတော့သိမရှိဘူး
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့စုံညီခုံရုံးကနေပြန်လည်အတည်ပြုပေးလိုက်တဲ့ကိုယ်စားလှယ်လောင်းတွေထဲမှာတော့အရင်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီတစ်ဖြစ်လဲတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီက2ဦးအမျိုးသားညီညွတ်ရေးကွန်ကရစ်ပါတီက4ဦးဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီက2ဦးအမျိုးသားဒီမိုကရေစီပါတီတစ်က1ဦးနဲ့တတိပုဂ္ဂလ2ဦးစုစုပေါင်း12ဦးတို့ကိုရွေးကောက်ပွဲဝင်ခွင့်ပြန်လည်ခွင့်ပြုလိုက်တာဖြစ်ပါတယ်ရှင်
ဒီရီမြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်သတင်းပတ်ကုံစနစ်တင်းတွေရုံမြင့်တကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်။စက်တင်ဘာလကုန်ပိုင်းကစတင်ပြီးတော့လဲနေ့စဉ်ရုံမြင့်တကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြင့်ပြီးတော့ဒီနေ့ကိုတနားရီကြားဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီရီမြန်မာပိုင်းရုံမြင့်တကြားအစီအစဉ်တွေကို Asia Set 7 ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။
ဒီလိုမြန်မာပိုင်းစီစဉ်ကနေတင်းငင်းနေတဲ့ညနေခင်းသတင်းဆောင်မတွေကိုဆက်ပြီးတင်ပြပေးနေပါတယ်ရှင်။ဘန်ကိုအပူပိုင်းမှုန်တိုင်းကြောင့်ဘင်္ဂလားပင်လယ်အော်အလဲပိုင်းမှာလေပြင်းအားနဲ့ရပ်ဝင်းဖြစ်ပေါ်ပြီးအီယာဝတီမြဝါကျွန်းပေါ်ရခိုင်ကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်မှာမကြာခဏဆိုးသလိုမိုးသက်လေပြင်းချရောက်ပြီးမိုးရေချိန်လက်မများတာလေတိုင်နှုံးကလည်းတနာရီကို45မိုင်နှုန်းတိုက်ခတ်မယ်လို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်။မင်းကစပြီးအီယာဝတီတိုင်းနဲ့ရခိုင်ပြည်နယ်တို့မှာလည်းမိုးဆက်တိုက်ရွာသွန်းနေတာကြောင့်ကမ်းနားမှာနေထိုင်သူတွေအနေနဲ့စိုးရိမ်စရာတွေရှိနေတယ်လို့လည်းပြောပါတယ်။မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။လေပြင်းအားနဲ့ရက်ဝင်းရဲ့အရှိန်ကြောင့်မြဝကျွန်းပေါ်မုတ်တမပင်လယ်ကွေ့ရခိုင်ကမ်းရိုးတန်းတစ်လျှောက်ကမ်းလွန်ပင်လယ်ပြင်တွေမှာမကြာခဏမိုးတက်လေပြင်းများကြာရောက်နေကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးချက်ထွက်ပေါ်လာခဲ့ပြီးရခိုင်ပြည်နယ်မောင်တော်စစ်တွေကြောက်တော်ဘက်တွေမှာရေအားပါတဲ့မိုးများရွာသွန်းမှုတွေရှိနေတယ်ဆိုပြီးစစ်တွေမျိုးကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်မြကျော်ကဆိုပါတယ်
။ဟုတ်ပါတယ်စစ်တွေမှာတော့မနေ့ကနေစားပြင်တော့မိုးကနေပြီးတောက်လျှောက်ကျော်တာပေါ့။ရောတယ်ဆိုရင်တော့ကျွန်တော်တို့ဒီလိုဇက်တိုက်ကြည့်တော့မဟုတ်ဘူး။တစ်ခေါက်တစ်ခေါက်ရော်လိုက်ရင်အဲ့လိုမိုးရေကမိုးရေကအများကြီးပါတယ်။ဒီတစ်ချက်တစ်ချက်လေးလေမိုးတက်လေပြင်းပေါ့လေပြင်းတွေလေတစ်ချက်တစ်ချက်တိုက်တယ်အရင်တစ်ခေါက်လောက်တော့အဲ့လိုမျိုးတကယ်လုံးစိန်ပြီးရော်သေးပိုင်းတော့မဟုတ်ဘူးပေါ့တစ်ချက်တစ်ချက်အဲ့လိုမျိုးရော်တယ်များများများများသွားပိုက်တယ်အဲလက်မကလည်းတော်တော်ပြောမယ်ဆိုမိုးရေကရေကအများကြီးပါတော့မိုးရှင်လက်မတက်တယ်ဆိုတော့ကျွန်တော်တို့မြေကန်နာကအဖွေတွေတော့လူတွေကတော့နေနေသတိထားမယ့်အရှင်တွေတော့ဖြစ်တာပေါ့
ပြီးခဲ့တဲ့လတွေတုန်းကရခိုင်ပြည်နယ်ရဲ့မြို့နယ်အတော်များများမှာလူသေးဆုံးမှုတွေဖြစ်ရတဲ့အထိရေဘေးတင့်ပြီးတဲ့နောက်မှာတော့အခုလက်ရှိမှာလည်းရေအားပါတဲ့မိုးရွာသွန်းမှုတွေရှိနေတဲ့အတွက်ကမ်းခြေအနီးတစ်ဝိုက်မှာနေထိုင်နေသူဒေသခံတွေကစိုးရိမ်သတိထားမှုတွေတော့ရှိနေပါတယ်။မိတိုင်နှုံးကတနအီကို45မိုင်နှုန်းတက်ခတ်နိုင်တာကြောင့်မြဝကျွန်းပေါ်ရခိုင်ကမ်းရိုးတန်းတစ်လျှောက်ကမ်းလွန်ပင်လယ်ပြင်ကမ်းနီကမ်းဝေးငါးဖက်ရေရင်တွေတင်းမောတွေအနေနဲ့လည်းကျိုးတင်သတိပြုရှောင်ရှားကြဖို့မိုးစလကဒီကနေ့ပဲသတိပေးချက်ထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ရက်တွေကစပြီးစိုးရိမ်ရေမတ်အထက်ကျော်လွန်နေပြီးမြေရတက်နေတဲ့ AR တိုင်းအတွင်းမှာလည်းရေအားပါတဲ့မိုးရွာသွန်းမှုတွေရှိနေတဲ့အကြောင်းဒေသခံတို့ကပြောပါတယ်
။ဟုတ်လားဒီခါတိုင်းကြွားတဲ့မိုးနဲ့တော့မတူဘူးဗျာဒီအခုကြွားတဲ့မိုးကလေမိုးကကြီးလိုက်တော့မကြွားတဲ့ပုံနဲ့ကြွားလိုက်ပြန်တော့လည်းဘယ်လိုပေါ့လဲလုံးဝမှမဆဲဘဲနဲ့ဟိုကျွန်တော်တို့ရေပုံးနဲ့ရေပုံးစားတယ်ရေတအားပါတဲ့မိုးတွေရှိနေတယ်ဗျာ။အဲဒီကတော့ဒီကျွန်တော်ငွေနေမိုင်းနေမှာတော့ဘောနော်ဒီဟိုစိုက်ကျိုးထားတဲ့အပြီးခံလေးအတွက်တော့ဆိုးရင်ကြတော့ရှိတယ်ခင်ဗျ။အဲရေချန်နေတာတော့ကျွန်တော်တို့ဒီနေရာဦးတိုင်းကတော့ဒေတာအနှံ့အနှံ့ပြားလို့ပြောရင်မမှားဘူးဘောနော်။အခုဆိုရင်ခုတစ်ခါတော့ငါတိုင်းကျောင်းအတိုင်းကျောင်းရဲ့ကျောင်းကိုရေကြီးအဲနောက်ကလေးမျက်နှာသင်္ကပူသင်္ဒရာနောက်ကဇနောအဲဒီဘက်ကပန်းတယ်နော်ရောင်တုံးဘောနော်အစားရှိတဲ့အဲဒီနေရာတွေမှာဆိုဒီအများဆုံးနေရာပဲဗျ။
မင်္ဂလာပင်လယ်အော်တွေကလေထုမငြိမ်သက်မှုတွေကြောင့်မုတ်တုံလေးဟာပြန်လည်အပြိုးနေပြီးမိုးတွေလည်းကောင်းနေတာမို့သုံးရက်အတွင်းမြမကမ်းရိုးတန်းနဲ့ရခိုင်ပြည်နယ်မကွေးတိုင်းချင်းပြည်နယ်တောင်ပိုင်းတို့မှာနေရာအနှံ့ပြားမိုးရွာပြီးမြေပြိုမှုတွေညက်တိပြက်ရေကြီးမှုတွေနဲ့ရေတွေပြန်ပြီးတော့ဖုံးလွှမ်းမှာကိုသတိထားဖို့လိုအပ်တယ်ဆိုပြီးမိုးလေဝသပညာရှင်ဒေါက်တာထွန်းလင်ကလည်းသတိပေးထားပါတယ်။ပြီးခဲ့တဲ့လတွေတုန်းကတော့မြမပြည်တဝန်းတိုင်းနဲ့ပြည်နယ်12ခုလို့မှာရေကြီးရေရှမ်းဖြစ်တာမြေရေကြီးတာ Common cyclone monai takatari jam. Ye betin to such out danger she get be. Lutia nesejo te songeabare. Leshi maro. Ye betin kayaduri a dre. The nine the by prahita losa ne durene. Soya ye. Lumu and Kazayene, Piane near Tare, Winita Nagaro, Piane to Roy Longamia, Loka near Zetitalo, Tongana Lauchi, Yibetin Duriha, Doka de Ritare, Colonia Sakani Mare, Nita near Zetiparation.
Tanchi side feel it didn't up my ee maya, the name people take Guna Singizanara Piparation. A quarrel lame in Ganina, Tayali like season, my swing room at Jamiago, Torashinun, Mesa Pijamari.
ရွေးကောက်ပွဲမှာမဲပေးနိုင်မှုအတွက်မဲစင်းရင်မှာပါမပါစစ်ဆေးရမယ်နောက်ဆုံးရက်ဟာ၂၉ရက်နေ့မှရပ်ပိုင်းမဲ့လူပါတော့တယ်ပြည်သူတွေမဲစင်းရင်စစ်ဆေးဖို့နဲ့ပတ်သက်ပြီးကြုံနေကြရတဲ့အခက်အခဲတွေနဲ့ဒီခက်ခဲတွေကိုဘယ်လိုကျော်လွှားကြမယ်ဆိုတာကိုအခုလာမယ့်အင်္ဂါညတရက်လေးတိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမ
လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
လာမယ့်အင်္ဂါနေ့ည9:00ရီဓာတ်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်နဲ့အားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။ VOA ရဲ့အခုထုတ်လွှင့်နေတဲ့တင်းငနေနေ့ညနေခင်းအစီအစဉ်လေးမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။ VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 kHz 12.23 ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ32 kHz 9.355တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုကတော့အစီအစဉ်အဆုံးသတ်သေးခင်ချန်နေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါမယ်။
ဗြိတိန်နိုင်ငံသားခီးသွားနှစ်ဦးကိုထိုင်းနိုင်ငံကော့တောင်ကျွန်းမှာတပ်ဖြတ်တဲ့ဆိုပြီးဆွဆွဲခံထားရတဲ့ဒီမြန်မာနိုင်ငံသားနှစ်ဦးရဲ့အမှုကိုလာမယ့်အင်္ဂါနေ့မှာပြန်လည်စတင်စစ်ဆေးမှာဖြစ်ပါရယ်ဒီအမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ရမှာထိုင်းနိုင်ငံရဲတပ်ဖွဲ့ဟာလုံထုံးလုံနည်းတွေအတိုင်းဆောင်ရွက်မှုမရှိတဲ့အပြင်တပ်တွေထောက်ထားတွေကိုလုံလုံလောက်လောက်မတင်ပြနိုင်ဘူးလို့အားလုံးကရှုမြင်ခဲ့တာပါရွှေပြောင်းလူသမားတွေဖြစ်တဲ့မြန်မာနိုင်ငံသားနှစ်ဦးဟာသူတို့ကျူးလွန်ခြင်းမရှိတဲ့ဒီအမှုအတွက်မတရားတပ်သက်ဆွဆွဲခံထားရတာဖြစ်တယ်လို့လည်းလူ့အခွင့်အရေးအဖွဲ့တွေကပြောဆိုထားတာပါဗြိတိန်ခရီးသွားအသက်23နှစ်အရွယ် Hannah Witheridge နဲ့ David Miller အသက်24နှစ်တို့ဟာလွန်ခဲ့တဲ့နှစ်စက်တင်ဘာလကအသက်ခံခဲ့ရပြီးသူတို့ရဲ့ခန္ဓာကိုယ်တွေကိုတော့ကော့ထောင်ကျွန်းကမ်းစပ်မှာရှာတွေ့ခဲ့ပါတယ်။အဲဒီကျွန်းဟာအပန်းဖြေခရီးလာရောက်သူတွေကဘာလက်ခရီးသွားတွေကြားရည်ပန်းစားတဲ့နေရာလည်းဖြစ်ပါတယ်။မြန်မာလူငယ်နှစ်ဦးကအခင်းဖြစ်ပြီးချိန်မှာသူတို့တက်ပါတယ်လို့နိုင်ငံတကာမီဒီယာရှေ့မှာဝန်ခံထားတာရှိခဲ့ပါတယ်။နောက်ပိုင်းမှာတော့အစစ်အစစ်မေးမြန်းစဉ်အတွင်းနှိပ်စက်မှုညှိမှတ်မှုတွေကြောင့်အဲ့ဒီလိုဝန်ခံခဲ့ရကြောင်းသူတို့ဟာလူတက်မှုနဲ့ပတ်သက်ရှင်းမရှိကြောင်းပြန်လည်ညှင်းဆိုထားပါတယ်။နေပေါ်နိုင်ငံမှာပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုကျင်ညာဖို့ရှိနေတာကြောင့်ဒီကနေ့မှာလုံခြုံရေးတင်းကျပ်ထားပါတယ်။ဆယ်စုနှစ်ချီကြာနိုင်ငံရေးမတည်မငြိမ်မှုတွေပါတီတွေနဲ့တိုင်းရင်းသားလူမျိုးစုတွေရဲ့ချင်းချောက်မှုတွေအကြမ်းဖက်မှုတွေကြားမှာပဲအခုလိုအခြေခံဥပဒေကိုကျင်ညာနိုင်တော့မှာဖြစ်ပါတယ်။ဥရောပကိုထပ်ပြေးတင်းရှောင်လာကြတဲ့ဒုက္ခသည်4,900နီးပါးကိုလီဗျာကန်ယူရန်ကနေမနေ့ကကယ်တင်လိုက်နိုင်တယ်လို့အီတလီကန်ယူရန်ဆောင်တက်ကကျင်ညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုခေါ်အောင်ပြင်ညာပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင် VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှိများနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်ထိုက်ပ
ါ This program has come to you from the Voice of America, Washington.